ဦးအောင်စိုးဟာတနင်္သာရီတိုင်း NLD ပါတီဥက္ကဋ္ဌဖြစ်ပြီးတိုင်းပါတီဝင်တွေရဲ့တိုင်ကြားချင်းခံရတဲ့အတွက်ပါတီကစုံစမ်းစစ်ဆေးမှုတွေပြီးမှအခုလိုနှုတ်ထွက်စာတင်လိုက်တာဖြစ်ပါတယ်။ဦးအောင်စိုးဟာတနင်္သာရီတိုင်းတရချောင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်သလိုအာဂရိလိုက်စားမှုနဲ့တရားရင်ဆိုင်နေရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ရဲ့ခဲကိုတော်ဆက်သူလည်းဖြစ်ပါတယ်။ဒါ့အပြင်ဦးအောင်စိုးဟာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူအခုလိုနှုတ်ထွက်စာတင်တာဟာသူသဘောနဲ့သူတင်တာဖြစ်ပြီးပါတီကအရေးယူတာမဟုတ်ဘူးလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်။လောလောဆယ်ဦးအောင်စိုးရဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးဘလို့ဆက်ဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်က RFA ကိုခုလိုပြောပါတယ်
။ဒီနှုတ်ထွက်စာနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတော့ဒုက္ခနှစ်ခါမှာကျွန်တော်လမ်းညွှန်ချက်တောင်းခံထားတော့မှရှိပါပြီ
။ဦးအောင်စိုးအပါအဝင်တနင်္သာရီတိုင်းကပါတီဝင်3ဦးကိုအောက်ခြေပါတီဝင်တွေကတိုင်ကြားထားတာတွေရှိတဲ့အတွက် NLD ပါတီဘိုးကော်မတီဝင်တွေကစုံစမ်းစစ်ဆေးခဲ့ပေမဲ့လည်းပါတီအနေနဲ့ဒီအပေါ်မှာအရေးယူဖို့ဆုံးဖြတ်ထားတာတော့မရှိသေးဘူးလို့ဆိုပါတယ်။တိုင်ကြားစာပါအကြောင်းအရာအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးဘူးလို့လည်းဒေါက်တာမျိုးညွန့်ကပြောပါတယ်။ကာယကံရှင်ဖြစ်သူဦးအောင်စိုးကို RFA ကဆက်သွယ်မေးမြန်းရမှာတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်။ဟုတ်ကဲ့ပြကျွန်တော်ကဖြေစရာကြောင်းဘာမှမရှိဘူးပြ။
ဦးအောင်စိုးပါတီကနေနှုတ်ထွက်စာတင်တာနဲ့ပတ်သက်လို့တင်းသားဤတိုင်းမဲဆန္ဒနဲ့အမှတ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကတော့အခုလိုမှတ်ချက်ပေးပါဗျ။တိ
ုင်းကနှုတ်ထွက်တယ်ဆိုတဲ့စာတော့ညကတစ်ချက်သိရတယ်ဗော။မနေ့ကတော့ confirm ဖြစ်တယ်ဗော။သူနဲ့ပတ်သက်ပြီးတိုင်းစာဆိုတဲ့ဟာတော့ကျွန်တော်တို့မသိနိုင်ဘူး။အဲ့ဒါတော့ဒီဘိုးမှာရှိတဲ့တိုင်းစာစီစီကော်မတီပါပဲသိနိုင်ရဲ့ဗျ။တကယ်လို့ဒီဘိုးကတာဝန်ရှိလို့သူ့ကိုစစ်ဆေးတယ်ဆိုရင်လည်းကျွန်တော်စိတ်ထင်ရတော့အဲ့ဒီသူ့တာဝန်သူယူလို့သူနှုတ်ထွက်တယ်လို့ပဲအဲ့လိုမျိုးပဲခံယူတယ်။ကျွန်တော်ဆိုရင်လည်းအဲ့လိုမျိုးပဲလုပ်ပါပဲလေ။ကိုပကကိုတာဝန်ရှိတဲ့ဒီတာဝန်ယူထားတဲ့အချိန်မှာကျွန်တော်တို့ဘက်ကအဲ့ဒါကိုပြလို့ရှိတယ်ကိုတာဝန်ကိုယူတဲ့နေလဲကိုကိုလုံးထွက်ပါဘူးဒီတာဝန်ယူထားတဲ့ပုံမှာသူတူတာဝန်မကြည့်ပြောလို့သူ့လူတာဝန်ခံရတဲ့ပုံပဲအဲ့လိုပဲကျွန်တော်တို့နားလည်နေကြဟုတ
်တချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနလုပ်ငန်းအဖွဲ့အတွင်းရေးမှူးဦးမျိုးရန်အောင်သိန်းကိုလည်းပါတီဗဟိုထံတိုင်ကြားထားတာရှိတဲ့အတွက်ပါတီစည်းကမ်းလှုံ့ထုံးလုံးနေအရာစုံစမ်းစစ်ဆေးနေပြီးစုံစမ်းစစ်ဆေးရေးကာလမှာပါတီတာဝန်ကနေယာယီရဆိုင်ထားတယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့တိုင်သာရောက်တယ်အဲ့တော့တိုင်သာကိုစစ်ဆေးဖို့ကျွန်တော်အဖွဲ့ဖွဲ့တယ်ဖွဲ့တဲ့အခါမှာကျွန်တော်တို့ပါတီစည်းကမ်းလှုပ်ထုံးလုပ်နေရသူအခင်ကျွန်တော်တို့ပါတီတာဝန်များကိုရဆိုင်ဝင်ရှိတာအဲ့လိုပိုင်ဝင်ရပါတီတာဝန်များကိုယာယီရဆိုင်ထားတာဖြစ်ပါတယ်ရေးယူကမဟုတ်သေးပါဘူး
ဦးမျိုးရန်အောင်တိန်ကတော့လက်တလုံးမှာသူ့ကိုဘသူကတိုင်ကြားထားတယ်ဘာကိစ္စကိုတိုင်ကြားခံထားရတယ်ဆိုတာမသိသေးဘူးလို့အခုလိုပြောပါတယ်
ဒါတော့တိုင်တဲ့လူရှိတော့ပါတီရဲ့ထုံးစံအရာပဲတိုင်တဲ့လူရှိတော့လည်းပဲစွမ်းစစ်ဆေးရတာပေါ့ဗျာဒါလည်းလက်ခံပါတယ်ပါတီအဖွဲ့အစည်းတခုဆိုကျွန်တော်တို့စပြီးတော့စစ်ဆေးလို့ရှိရင်တော့ဘာတိုင်ထားလဲပဲချက်တော့သိရမှာပေါ့အဲ့ဒါဆိုတော့ပြောပြမှာပါကျွန်တော်တော့ခုံဖွဲစစ်တယ်ဆိုတာကတော့ဒါကတိုင်တန်ကြားချက်ကကြီးလို့ပေါ့ဗျာတော့ဒီလိုတော့သိကြတယ်ဒီလိုကိစ္စဖြစ်လာတော့စောကတော့စိတ်နှောင့်ရှင်အနေနဲ့ဖြစ်ပါတယ်ဒါမှမဟုတ်လည်းပဲတောင်းရင်ရင်ဆိုင်နေဆိုအလုပ်ခိုင်ရင်ဆိုင်တော့လူကဆက်လို့ရပြည့်ရဲ့အတွက်ကြောင့်ကျွန်တော်လုံးဆက်လို့နေပါတယ်
NLD ပါတီအနေနဲ့အောက်ခြေပါတီဝင်တွေကတိုင်ကြားလာတာတွေရှိရင်ပါတီစည်းကမ်းနဲ့အညီစုံစမ်းစစ်ဆေးပြီးအရေးယူတာတွေဆောင်ရွက်နေတယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်ရှင်။ကျမသက်စုအောင်ပါ